ရှင်မာကုခရစ်ဝင်အခန်းကြီး9ထိုအခါဖာရိရှဲတို့နှင့်ယေရုရှလင်မြို့မှရောက်လာသောကျမ်းပြုဆရာချို့တို့သည်အထံတော်၌စုဝေး၍တပြည့်တော်ချို့တို့သည်ညဉ့်ညူသောလက်တီးဟုသောရေမစေးသောလက်နှင့်အစာစားသည်ကိုမြင်လျင်အပြစ်တင်ကြ၏အကြောင်းမူကားရှေးလူအောင်တို့မှဆက်ဆံသောဤဥပဒေတာကိုခံယူသောဖာရိရှဲမှစ၍ယူဒလူပေါင်းတို့သည်လက်ဆုပ်မစေးဘဲအစာကိုစားလိမ့်မည်ရှိဈေးမှပြန်လာသောအခါ၌လည်းစေးခြင်းမပြုဘဲစားလိမ့်မည်ရှိထိုမှတပါခွက်ဖလားကြေးဝပကံဂဒင်တို့စေးခြင်းမှစ၍အခြားသောထုံးတမ်းများကိုခံယူ၍ကျင့်လေရှိ၏ထိုအခါဖာရိရှဲတို့နှင့်ကျမ်းပြုဆရာတို့က
ရှေးဟောင်းလူတို့မှဆက်ခံသောမိဥပရိသကိုကိုတော်ဤတပည့်တော်သည်မချင်မဲလက်အပေးကြောင့်ညင်ညူသောလက်နှင့်အစာစားကြပါသနည်
းဟုမေးလျှောက်ကြလျင်ကိုတော်က
ကျမ်းစာလာသည့်အတိုင်းဟေရှာယသည်ပြည့်ဝတ်သောသူတို့ကိုရေမှတ်လျက်ဤလူမျိုးသည်နှုတ်ခမ်းနှင့်ငါကိုယုံကြည်ကြ၏စိတ်နှလုံးမူကားငါနှင့်ဝေးလှ၏လူတို့စီရင်သောပြည့်ညတ်တို့ကိုသွန်သင်၍ဤဥပရိသပေးလျက်ပင်ငါကိုအချီနီကိုးကွယ်ကြ၏ဟုနောက်ဖြစ်လက်တန်သောအရာကိုလျှောက်ပတ်စွာဟောခဲ့ပြီအကြောင်းမူကားသင်တို့သည်ဖျားသခင်ပြည့်ညတ်တော်ကိုပယ်၍ခွက်ဖလားဆေးခြင်းသည်ဟုသောလူတို့မှဆက်ခံသောဤဥပရိသကိုခံယူလျက်ထိုသို့သောအခြားအကျင့်အလေများတို့ကိုကျင့်လေရှိကြ၏သင်တို့သည်အဆက်ဆက်ခံသောဤဥပရိသကိုကျင့်ရသောအခွင့်ရှိစေခြင်းဟာဘုရားသခင်ပြည့်ညတ်တော်ကိုလျှောက်ပတ်စွာပယ်ကြသည်တကားမောရှေ၏ပြည့်ညတ်ကမိဘကိုယုံကြည်စွာပြုလော့အချင်းသူသည်မိဘကိုနှုတ်ဖြင့်ပြစ်မှား၏ထိုသူသည်အသေးသက်ချင်းကိုခံစေဟုလာသည်။သင်တို့မူကားအချင်းသူသည်ကိုမိဘကိုသင်တို့အသုံးရနိုင်သမျှသောငါ၏ဥစ္စာသည်အလူဝတ္ထုသည်ဟုသောကော်ပံဖြစ်စေဟုဆို၏။ထိုသူသည်မိဘဝတ်ကိုအလျင်းမပြုရဟုမြစ်တား၍မိမိတို့အဆက်ဆက်ခံသောဤဥရေသအဖြစ်ဘုရားသခင်နှုတ်ကပတ်တော်ကိုပယ်ကြ၏။ထိုသို့သောအကျင့်အလေများတို့ကိုသင်တို့သည်ကျင့်လေရှိကြသည
်ဟုမိန်တော်မူ၏ထိုအခါလူအစုအဝေးအပေါင်းကိုအထံတော်သို့ခေါ်၍
သင်တို့ရှိသမျှသည်နားထောင်နားလည်ကြလော့လူပြင်မှလာ၍လူအတွင်းသို့ဝင်လျက်လူကိုညှဉ်းညူးစေနိုင်သောအရာတစ်စုံတစ်ခုမျှမရှိလူအတွင်းမှထွက်သောအရာသည်လူကိုညှဉ်းညူးစေသောအရာဖြစ်၏ကြားစရာနားရှိသောသူမြည်သည်ကားကြားပါစေ
ဟုမိန်တော်မူ၏လူအစုအဝေးရှိရာမှကြွ၍အိမ်သို့ဝင်တော်မူပြီးလျင်တပည့်တော်တို့သည်ထိုဥပမာကိုမေးမြန်းကြ၏ကိုတော်ကလည်
းသင်တို့သည်ဤမြလောက်ပညာမဲ့လျက်နေသလောလူပြင်မှလာ၍လူအတွင်းသို့ဝင်သမျှသည်နှလုံးတဲသို့မဝင်ဝမ်းတဲသို့ဝင်၍အစာရှိသမျှကိုတန့်ရှင်းစေသဖြင့်ရေအိမ်တွင်ဆင်းသွားသောကြောင့်လူကိုမညစ်ညူးစေနိုင်သည်ကိုနားမလည်ကြသလောလူအတွင်းမှထွက်သောအရာမူကားလူကိုညှဉ်းညူးစေသောအရာဖြစ်၏လူအတွင်းနှလုံးထဲကမကောင်းသောကြံစီခြင်းသူ့မယားကိုပြစ်မှားခြင်းမိမ့်မလွတ်နှင့်မှားယွင်းခြင်းလူအသက်ကိုတတ်ခြင်းသူ့အုပ်စာကိုခိုးခြင်းလောဘလွန်ကျူးခြင်းမနာလိုခြင်းလှဲ့စားခြင်းညှဉ်းညူးခြင်းညူဆူခြင်းသူ့အသေးကိုဖျက်ခြင်းထောင်လွှားစော်ကားခြင်းလျက်ပေါ်ခြင်းဤဆုံးညသောအရာများတို့သည်အတွင်းမှထွက်လာ၍လူကိုညှဉ်းညူးစေကြသည
်ဟုမိန်တော်မူ၏ကိုတော်သည်ထိုအရာမှထား၍တူရုမျိုးနှင့်ဇီးတုံမျိုး၏ကြေးလက်သို့ကြွတော်မူပြီးလျင်အိမ်သို့ဝင်၍အဘယ်သူမှမသိစေခြင်းကအလိုတော်ရှိတော်လဲပုန်းရှောင်၍နေတော်မမူနိုင်အကြောင်းမူကားညှဉ်းညူးသောနတ်ဆွဲသောမိမငယ်၏အမိသည်တည်င်းတော်ကိုကြားသဖြင့်လာ၍ခြေတော်ရင်း၌ပြတ်ဝတ်လျက်မိမိသမီးထဲကနတ်ဆိုးကိုနှင်ထုတ်တော်မူမည်အကြောင်းတောင်းပန်လေ၏ထိုမိမကဟေလတအမျိုးရှုရိဖိနှိပ်ပြည်သူဖြစ်သည်ယေရှုကလည်
းရှေ့ဦးစွာသားများကိုဝစွာကြွေးပြစေသား၏အစာကိုယူ၍ခွေအားမပေးမချအာ
ဟုမိန်တော်မူ၏မိမကလည်
းမှန်ပါ၏သခင်ခွေးမိသည်ကသားတို့၏စနုပ်စပောက်ကိုစပွဲအောင်၌စားမြဲထုံးစံရှိပါသည်
ဟုပြန်၍လျှောက်လျင်ကိုတော်က
ထိုစကားကြောင့်တင်သွားလော့နတ်ဆိုးသည်တင်းသမီးထဲမှထွက်သွားပြီ
ဟုမိန်တော်မူ၏ ထိုမိမသည်မိမိအိမ်သို့ပြန်၍နတ်ဆိုးထွက်သွားသည်ကို၎င်းသမီးသည်အိယာ၌အိလျက်ရှိသူကို၎င်းတွေ့၏တဖန်ကိုတော်သည်ဒုရုမျိုးနှင့်ဇီးရုံမျိုး၏ကျေးလက်မှထွက်၍ဒေကာပေါလိပြည်နယ်ကိုလျှောက်သွားသဖြင့်ဂါလိလဲအိမ်သို့ရောက်တော်မူ၏ထိုအခါနားပင်း၍စကားအာ့တော်သူတယောက်ကိုအထံတော်သို့ဆောင်ခဲ့၍သူ့အပေါ်မှာလက်တော်ကိုတင်မာမိအကြောင်းတောင်းပန်ကြ၏ကိုတော်သည်ထိုသူကိုလူအစုအဝေးတဲကခေါ်၍စိတ်ကြွေရာအရက်သို့သွားပြီးလျှင်လက်ညိုးတော်ကိုသူ၏နားပေါက်၌တွင်းတော်မူ၏တတွင်းနှင့်ထွေး၍သူ၏ရှာကိုလည်းတို့တော်မူ၏ထို့နောက်ကောင်းကင်သို့ကြည်မြော်၍ကြီးကွားတံကိုပြုလျက
်အေပသာ
ဟုမိန်တော်မူ၏အ낵က
ဝင့်စေ
ဟုဆိုလိုသည်ထိုခဏချင်းတွင်သူသည်နားပွင့်ခြင်းရှာကြောလွတ်ခြင်းရှိသဖြင့်စကားပြည်ပြီးပြောနိုင်ထိုအကြောင်းကိုအဘယ်သူအားမျှမပြောစီခြင်းကသူတို့ကိုပြညတ်တော်မူ၏ပြညတ်တော်မူတော်လဲသူတို့သည်သာ၍အလွန်တည်င်းကြားပြောကြ၏အတိုင်းထက်အလွန်မိန်မောတွေ့ဝေလျက်ရှိ၍
သူသည်အလုံးစုံတို့ကိုတယောက်ပတ်စွာပြုတော်မူ၏နားပင်သောသူတို့ကိုကြားစီတော်မူ၏အာသောသူတို့ကိုစကားပြောစီတော်မူ၏
ဟုဆိုကြ၏
ဤထဲမှထွက်သွားပြီ
ဟုမိန်တော်မူ၏ထိုမိမသည်မိမိအိမ်သို့ပြန်၍နတ်ဆိုးထွက်သွားသည်ကို၎င်းသမီးသည်အိယာ၌အိလျက်ရှိသူကို၎င်းတွေ့၏တဖန်ကိုတော်သည်ဒုရုမျိုးနှင့်ဇီးရုံမျိုး၏ကျေးလက်မှထွက်၍ဒေကာပေါလိပြည်နယ်ကိုလျှောက်သွားသဖြင့်ဂါလိလဲအိမ်သို့ရောက်တော်မူ၏ထိုအခါနားပင်း၍စကားအာ့တော်သူတယောက်ကိုအထံတော်သို့ဆောင်ခဲ့၍သူ့အပေါ်မှာလက်တော်ကိုတင်မာမိအကြောင်းတောင်းပန်ကြ၏ကိုတော်သည်ထိုသူကိုလူအစုအဝေးတဲကခေါ်၍စိတ်ကြွေရာအရက်သို့သွားပြီးလျှင်လက်ညိုးတော်ကိုသူ၏နားပေါက်၌တွင်းတော်မူ၏တွင်းနှင့်ထွေး၍သူ၏ရှာကိုလည်းတို့တော်မူ၏ထို့နောက်ကောင်းကင်သို့ကြည်မြော်၍ကြီးကွားတံကိုပြုလျက
်အေပသာ
ဟုမိန်တော်မူ၏အ낵က
ဝင့်စေ
ဟုဆိုလိုသည်ထိုခဏချင်းတွင်သူသည်နားပွင့်ခြင်းရှာကြောလွတ်ခြင်းရှိသဖြင့်စကားပြည်ပြီးပြောနိုင်ထိုအကြောင်းကိုအဘယ်သူအားမျှမပြောစီခြင်းကသူတို့ကိုပြညတ်တော်မူ၏ပြညတ်တော်မူတော်လဲသူတို့သည်သာ၍အလွန်တည်င်းကြားပြောကြ၏အတိုင်းထက်အလွန်မိန်မောတွေ့ဝေလျက်ရှိ၍
သူသည်အလုံးစုံတို့ကိုတယောက်ပတ်စွာပြုတော်မူ၏နားပင်သောသူတို့ကိုကြားစီတော်မူ၏အာသောသူတို့ကိုစကားပြောစီတော်မူ၏
ဟုဆိုကြ၏